ဒီနေ့ဟာတရုတ်နိုင်ငံမှာကျောင်းသားတွေဥဆောင်ပြီးဒီမိုကရေစီအရေးဆန္ဒပြတောင်းဆိုတဲ့လှုပ်ရှားမှုတွေကိုစစ်အင်အားသုံးပြီးနှိမ်နင်းခဲ့လို့တွေးစွန်းခဲ့တဲ့တရင်အမင်းရင်ပြင်းအရေးခင်28နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်ဒီနေ့မှာဘေဇင်းမြို့တရင်အမင်းရင်ပြင်းတဝိုက်မှာလုံခြုံရေးတွေအထူးတင်းကျပ်ထားတာကြောင့်ဒီဖြစ်ရဟာတရုတ်ကွန်မြူနီကောင်းဆောင်တွေကြားမှာအထင်မှန်တဲ့ကိစ္စအဖြစ်ရှိနေစေဆိုတာကိုညွှန်ပြနေပါတယ်ဘေဇင်းမြို့တော်အလဲကအလွန်ကြီးမားကျယ်ပြန့်ပြီးအများပြည်သူတွေနေရာတစ်ခုဖြစ်တဲ့ဒီရင်ပြင်းတဲ့အနီးတဝိုက်ကိုလာရောက်တဲ့သူတွေကိုရဲတွေကအိတ်တွေကိုရှာဖွေပြီးတပ်တေခံကပ်ပြားတွေကိုလည်းစစ်ဆေးနေပါတယ်ဒီရင်ပြင်းထဲမှာ1989ခုနှစ်ကကျောင်းသားလူငယ်တွေအလုတ်သမားနေနဲ့တမန်ပြည်သူတွေစုဝေးပြီးနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလုပ်ပေးဖို့တောင်းဆိုခဲ့ကြတာပါတီအန်အမင်းရင်ပြင်ဖြစ်ရက်နှစ်ပတ်လည်တဲ့ရက်မတိုင်ခင်မှာပဲနှိမ်နင်းမှုကြောင့်တည်ဆုံးခဲ့ရတဲ့သူတွေရဲ့မိသားစုဝင်တွေဟာထက်လောင်းပြီးကန့်သက်ချက်တွေချထားခံရပါတယ်သူတို့တွေဟာနေနေထဲမှာပဲနေနေဒါမှမဟုတ်မြို့တော်ကနေထွက်ခွာသွားဖို့ဖိအားပေးခံရပါတယ်1989ခုနှစ်ဇွန်လ3ရက်နဲ့4ရက်ညတွေမှာဘေကျင်းမြို့ပေါ်ကိုတင့်ကားတွေနဲ့စစ်တပ်တွေစုဝေးရောက်ရှိလာပြီးနောက်ယာကနန်းကနေထောင်ကနန်းရှိတဲ့အထိလူတွေဟာတပ်ဖြတ်ခံခဲ့ရတာပါဒီအကြောင်းအရာဟာတရုတ်နိုင်ငံမှာမပြောအပ်တဲ့ကိစ္စအဖြစ်ရှိနေပြီးဒီဖြစ်ရအတွက်အောက်မေ့ပွဲအခမ်းအနားတွေကျင်းပတာကိုလည်းလူသိချင်ကြပဲဖြစ်ဖြစ်တိတ်တိတ်ဆိတ်ပဲဖြစ်ဖြစ်ဘလို့ပုံစံမျိုးနဲ့မှကျင်းပခွင့်မပေးပဲပိတ်ပင်ထားခဲ့တာဖြစ်ပါတယ်ခင်ဗျာ